ဆိုမာလီယာနိုင်ငံမြို့တော်မိုဂါဒီရှုမှာမနေ့စနေနေ့ကစစ်သွေးကြွတွေကအတေကန်ကားဘုံခွဲပြီးတဲ့နောက်အစိုးရရှုံးတွေကိုဝင်ရောက်တိုက်ခိုက်တာကြောင့်ဒုတိယဝန်ကြီးတူအပါအဝင်အ ਨੇ ဆုံးလူ10ဦးသေဆုံးခဲ့ရတယ်လို့အစိုးရတာဝန်ရှိသူတွေကပြောပါတယ်။ဒဏ်ရာရသူအရတား10ဦးလောက်လည်းသေယူပေးခဲ့ရတယ်လို့မိုဂါဒီရှုရဲ့တခုတည်းသောအခမဲ့အရေးပေါ်ဝန်ဆောင်မှုကအနာပိုင်တွေကပြောပါတယ်။ဝန်ကြီးဌာနနှစ်ခုရှိရာအဆောက်အအုံဝင်းရဲ့ခေတ္တကားမှာအသေးခံကားဘုံခွဲသမားကဖောက်ခွဲပြီးတဲ့နောက်တိုက်ခိုက်မှုတွေစခဲ့တာလို့မျက်မြင်တွေ့သူတွေကပြောပါတယ်အဆောက်အအုံဝင်းရဲ့အဓိကဂိတ်တစ်ခုကိုကားဘုံဖောက်ခွဲပြီးတဲ့နောက်အစွန်းရဝါဒီတွေကတိုက်ခိုက်ရေးရိုင်ဖယ်တွေနဲ့အဆောက်အုံတွေကိုပစ်ခတ်ခဲ့ပြီးလုံခြုံရေးတပ်ဖွဲ့တွေနဲ့အပြန်အလှန်ပစ်ခတ်ခဲ့ကြတယ်လို့တိုက်ခိုက်မှုအတွင်အသက်ရှင်လွတ်မြောက်လာသူအလို့အကိုင်းနဲ့ပြန်လည်တိဆောက်ရေးဝန်ကြီးဌာနရဲ့ညွှန်ကြားရေးမှူးချုပ်အာမက်မိုဟာမက်အီမန်က VOA ဆိုမာလီဌာနကိုပြောပါတယ်အလို့သမားတချို့ကိုတစားကန်အဖြစ်ဖမ်းဖို့တိုက်ခိုက်သူတွေကအဆောက်အုံတွေကိုထိုးဖောက်ဝင်ရောက်ခဲ့ကြပြီးလုံခြုံရေးတပ်ဖွဲ့တွေဘက်ကလည်းပစ်ခတ်ခဲ့ကြတယ်လို့အီမန်ကပြောပါတယ်လွတ်တော်မှမိုဟာမက်အဗ်ဒူလာဟီအာမက်ကတော့ပောက်ကွဲမှုကြောင့်သူ့ကားတောင်လွင့်ဆင်သွားမလို့ဖြစ်ခဲ့ရတဲ့အကြောင်းအစိုးရယူနီဖောင်းတွေဝတ်ထားတဲ့တနတ်သမားအ ਨੇ ဆုံး၄ယောက်လောက်ကအဆောက်အုံတွေကိုထိုးဖောက်ဝင်ရောက်လာတဲ့အကြောင်းပြောပါတယ်တိုက်ခိုက်မှုကသူတို့လက်ချက်ဖြစ်တဲ့အကြောင်းလဲအဲရှာဘတ်စစ်သွေးကြအဖွဲ့ကကြေညာထားပါတယ်